Welcome to the Voice of America in Burmese.
Mingla nya cha ma thoda shin ma khnya VOA American tan ga le 2023 ku ne master 22 ye Boru nya radio yoten season ne ko Myanmar san daw chin nya 9 nai ga ne sin nai thi Washington DC myo ra ga ne dai ye sa lu ne ba bi line to meter 1925 32 ga a pyin VOA ye website Facebook ne YouTube ma le chain de dai ye na sin chi shu nai ba bi khnya nya season mu ga ra chana wen me ma
Mingla nya cha ma khnya chana ga khin maung so me ma ဒီကနေ့ညထူးခြားတဲ့နောက်ဆုံးရသတင်းတွေကတော့မြန်မာစစ်ကောင်စီကိုပိတ်ဆို့အရေးယူတာတွေထပ်မံချမှတ်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒဲရစ်ချိုလက်ကပြောလိုက်ပါတယ်။စီးရီးယားနိုင်ငံအလက်ပိုလေဆိပ်ကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ပါတယ်။ရုရှားတပ်တွေကဒရုန်းတွေနဲ့ညာလုံးပေါက်တိုက်ခိုက်နေတယ်လို့ယူကရိန်းအစိုးရကပြောပါတယ်။အဲဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခင်မောင်စုမင်းရေ။အခုလိုဒီခြေတန်းရောက်သတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းပလဲနယ်ဘက်ကပြူစောထိတက်ဆွဲထားတဲ့ရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေဝန်တိုက်ပြီးလေကြောင်းတိုက်ခိုက်မှုခံခဲ့ရတာမှာဒေသခံတာဝန်ခံက
ကြားလာတော့ဒီလိုပြတဲ့နေဟိုဒီဝင်ရဟိုဓာတ်ပူရတဲ့အခြေအနေရောရှိသွားတယ်ဗျ။အဲရဟန်းရကျွန်တော်တို့မနက်ခင်းဟိုဝီဝီလုံးအောင်မဟိုရဟန်းရောက်လာတယ်ဗျ။
နောက်ချင်းပြည်နယ်ဘက်မှာလည်းစီးရီးတင်မှတ်မှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအထိနာလာနေပါတယ်။ကရတန်စီမံကိန်းရတော့အိန္ဒိယနဲ့မြန်မာကြားစစ်တွေစကန်ကနေကုန်သွယ်မှုတွေဆက်ရှိလာနေပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗောဓုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာရဲ့အက်ဒီတာနဲ့ဆွေးနွေးကန်းနောက်လူထုနဲ့ကြံမာရေးနောက်အားကစားကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စုံမင်းနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျာ။
ရုရှားတွေရဲ့ drone တွေနဲ့ညာလုံးပေါက်တိုက်ခိုက်မှုကြောင့် Kiev ဒေသမှာအနည်းဆုံးလူ3ဦးသေဆုံးခဲ့တယ်လို့ Ukraine အာဏာပိုင်တွေကဗုဒ္ဓဦးနေကပြောပါတယ်။အဲ့ဒီလိုတိုက်ခိုက်မှုကြောင့် Kiev မြို့တော်တောင်ဘက်38မိုင်ကျော်အကွာမှာရှိတဲ့ Ryshanchi မြို့ကစာတင်ကျောင်းတစ်ကျောင်းကကျောင်းသားတွေနေတဲ့အဆောက်နှစ်ဆောင်နဲ့ပညာရေးဆိုင်ရာအဆောက်အုံတစ်လုံးပျက်စီးသွားတယ်လို့အရေးပေါ်အကူအညီကယ်ဆယ်ရေးဌာနကပြောပါတယ်။Ukraine သမ္မတဗလိုဒီမာဇလန်စကီကလည်းရုရှားတွေရဲ့ညာဘက်ကတိုက်ခိုက်တဲ့အထက်မှာအီရန်နိုင်ငံလုံးလူသက် drone 20အပြင်မစ်ဆိုင်း3ကြီတွေနဲ့မရေမတွက်နိုင်တဲ့လက်နက်တွေပါဝင်တယ်လို့ Twitter မှာရေးသားထားပါတယ်။ဒီတော့အတွင်းမှာရုရှားသမ္မတဗလာဒီမာပူတင်ကလည်းသူ့နိုင်ငံကိုလာရောက်လည်ပတ်တဲ့တရုတ်သမ္မတရှီကျင်းပင်ကိုကြိုဆိုရင်းရုရှား- Ukraine စစ်ပွဲမှာတရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်မူကြမ်းကိုချီးကျူးပြောဆိုလိုက်ပါတယ်။တပြိုင်နက်တည်းမှာပဲအင်ကာနိကယူကရိန်းနိုင်ငံကိုထောက်ခံကြောင်းပြသတဲ့အနေနဲ့မြို့တော်ကီယက်ကိုရောက်ရှိလာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကိုယူကရိန်းသမ္မတကကြိုဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့ယူကရိန်းနိုင်ငံခီးစဉ်ဟာနောက်ဆုံးထွက်ခွာသွားတဲ့အချိန်ထိလျှို့ဝှက်ထားပါတယ်ခင်ဗျာ
။ဒီရုရှားနိုင်ငံကိုတနေ့လာနေ့ကရောက်ရှိခဲ့တဲ့တရုတ်သမ္မတရှီဂျင်ပင်ရဲ့ခီးစဉ်ပြီးဆုံးပြီးဒီနေ့မော်စကိုကနေပြန်လည်ထွက်ခွာသွားခဲ့ပါပြီ။အနောက်နိုင်ငံတွေရဲ့ဝိုင်းပယ်ပိတ်ဆို့မှုကိုခံရတဲ့ရုရှားနဲ့တရုတ်နိုင်ငံအကြားသွေးစည်းညီညွတ်မှုကိုပြသတဲ့ခီးစဉ်ဖြစ်ပေမဲ့လည်းယူကရိန်းစစ်ပွဲအဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ထိရောက်မဲ့ခီးစဉ်မဟုတ်ဘူးလို့တော့အကဲအကတ်တွေကသုံးသပ်ထားတာကို Reuters သတင်းမှာဖော်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့အကြက်တဲ့အဆုံးသတ်ရေးဆွေးနွေးအဖြစ်ရှာကြဖို့တိုက်တွန်းတဲ့အကြောင်းတရုတ်သမ္မတရှီကရုရှားသမ္မတဗလာဒီမာပူတင်နဲ့အတူမနေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့အဆိုပြုချက်မှာယူကရိန်းသမ္မတဗလာဒီမာဇလန်စကီတောင်းဆိုချက်တွေကိုထည့်သွင်းစဉ်းစားထားခြင်းတော့မရှိခဲ့ပါဘူး။ရုရှားတပ်တွေယူကရိန်းနယ်ထဲကဆုတ်ခွာပြီး2014ခုနှစ်တုန်းကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသပါဝင်ယူကရိန်းရဲ့နိုင်ငံတကာအသိမပြုနယ်နိမိတ်ကိုလေးစားဖို့ယူကရိန်းသမ္မတဘက်ကတောင်းဆိုထားတာပါ။တရုတ်ရဲ့အဆိုပြုချက်ဟာရုရှားကိုကူညီဖို့အချိန်ဆွဲတဲ့နည်းပြောဆိုပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဝေဖန်ထားပါတယ်။ရုရှားသမ္မတပူတင်ကတော့ယူကရိန်းစစ်ပွဲအဆုံးသတ်ရေးတရုတ်ဘက်ကအဆိုပြုတဲ့ငြိမ်းချမ်းအစီအစဉ်ကိုထောက်ခံတယ်လေးစားတယ်လို့ပြောထားပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံအလက်ပိုမြို့လေဆိပ်ကိုအစ္စရေးဘက်ကဒီနေ့ဗုဒ္ဓဦးနေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုတွေရှိတဲ့အကြောင်းစီးရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့အရေးအတွက်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒီလပိုင်းအတွင်းအလက်ပိုမြို့လေဆိပ်ကိုဒုတိယအကြိမ်အစ္စရေးဘက်ကတိုက်ခိုက်တာဖြစ်ပါတယ်။တူရကီအရှေ့တောင်ပိုင်းနဲ့အိန္ဒိယစီးရီးယားနှစ်နိုင်ငံတို့က ဖေဖော်ဝါရီလ6ရက်နေ့မြေငလင်းတန်းခံခဲ့ရပြီးနောက်ပိုင်းမှာစီးရီးယားနိုင်ငံဒုတိယအကြီးဆုံးမြို့ဖြစ်တဲ့အလက်ပိုမြို့လေစိတ်ကနေကူညီကယ်ဆယ်ရေးပစ္စည်းတွေအဓိကပေးပေးတဲ့လေရင်တွေဆင်းသက်ပြန်တန်းနေတာပါမနေ့3:50မိနစ်လောက်မှာအစ်ဆွေးဘက်ကလေစိတ်ကိုပြစ်မှတ်ထားပြီးလေချောင်းကနေတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနဲ့မြေထဲပင်လယ်အနောက်ပိုင်းလာတာကီယာမြို့ကမ်းခြေကနေမစ်ဆိုင်တုံးကြီးတွေနဲ့ပြစ်ကတ်ခဲ့တဲ့အကြောင်းစီးရီးယားကာဝေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိခိုက်ပျက်စီးမှုကိုစစ်ဆေးနေတယ်လို့လည်းစီးရီးယားပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာဒီနေ့အရှိတ်အဝါချမ်းကနေကရုစ်မစ်ဆိုင်တုံးကြီးတွေအချိန်ချင်းပြစ်ကတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။ဆက်တည့်ရကြတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စစ်ဆင်ရေးလက်ကျင့်မှု Freedom Shield 23လှုပ်ဆောင်နေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအချိန်ချင်းမစ်ဆိုင်းပစ်ခတ်ဆန်းသက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတောင်ပိုင်းဟမ်ဂျုံပြည်နယ်ကနေဒီနေ့ဒေသစံတော်ချင်းမနေ့10:15မိနစ်မှာမစ်ဆိုင်းဒုံးတွေပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစေဦးစီချုပ်များအဖွဲ့ကပြောလိုက်ပါတယ်။ဘလို့မစ်ဆိုင်းဒုံးမျိုးစားနဲ့ဘယ်နှချိန်ပစ်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုလက်တလုံးမှာဖော်ပြထားခြင်းတော့မရှိသေးပါဘူး။တောင်ကိုရီးယားနဲ့အမေရိကန်အာဏာပိုင်တွေကအသေးစိတ်ကိုစစ်ဆင်နေခြင်းစစ်တပ်အနေနဲ့အထူးသတိပြုတဲ့အနေအထားမှာထားရှိကြောင်းလည်းဒီအဖွဲ့ကပြောပါတယ်လွန်ခဲ့တဲ့3ရက်တုန်းကလည်းမြောက်ကိုရီးယားဘက်ကတာတိုပြစ်ပက်ထိန်တက်မစ်ဆိုင်းဒုံးကျည်တွေကိုအရှိတ်ချမ်းကနေပင်လယ်ဓာတ်ကိုပြစ်ခတ်ဆန်းသက်ခဲ့ပါသေးတယ်လက်တလုံးအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံစီးရေးလက်ချင်းမှုတွေကရန်လိုတဲ့လုပ်ရက်တွေလို့မြောက်ကိုရီးယားဘက်ကတော့ပြစ်တင်ပြီးမစ်ဆိုင်းဒုံးတွေပြစ်လွှတ်နေတာဖြစ်ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေမကြာခင်ထပ်မံချမှတ်သွားတော့မယ်လို့အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံဒဲရက်ချော်လက်ကဒီကနေ့မတ်လ22ရက်နေ့မှာပြောကြားလိုက်ပါတယ်အခုအသစ်ချမှတ်မဲ့ဒဏ်ခတ်အရေးယူမှုတွေကမြန်မာစစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူဖို့ဝင်ငွေရလန်းနေသွားစေမယ်လို့ဒဲရက်ချော်လက်ကသတင်းတောက်တွေကိုပြောပါတယ်စစ်ကောင်စီအနေနဲ့လက်နက်တွေဝယ်ယူလို့ရနေတဲ့ဝင်ငွေရလန်းတွေကိုပိတ်ဆို့အရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုကအရှိန်မြင့်လှုံ့ဆော်နေကြောင်းလဲသူကပြောကြားလိုက်ပြီးမြန်မာနိုင်ငံဟာအရှိတောင်အာရှမှာ fail state လို့ခေါ်တဲ့ပျက်စီးဆုံးရှုံးနေတဲ့နိုင်ငံဘက်ကိုဥတီနေတဲ့နိုင်ငံတစ်ခုဖြစ်လာနေပြီလို့သူကပြောကြားလိုက်ပါတယ်အခုအချိန်ထိအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်80နဲ့လုပ်ငန်းအဖွဲ့အစည်းပေါင်း30တို့အပေါ်ကိုဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပကဖြစ်ချင်းရေးအတွက်ရုရှားကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာတွေရပ်တန့်ဖို့လိုတယ်လို့လည်းဒဲရက်ချူလေးကပြောပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့လည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေနိုင်ငံရေးအရာကိုစားပြုပါဝင်ခွင့်ကိုလုံးဝပိတ်ပင်ဟန်တားဖို့လိုအပ်ကြောင်းလည်းသူကပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီအနေနဲ့လူထုအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေလုပ်နေသရွေ့အဲ့ဒီအကျိုးဆက်တွေကိုခံစားရမယ်ဆိုတာနဲ့လုံဆောင်ချက်တွေအတွက်နိုင်ငံတကာရဲ့ပြစ်ပယ်မှုကိုခံယူရမယ်ဆိုတာသဘောပေါက်ဖို့လိုအပ်ကြောင်းလည်းဒဲရက်ချိုလေးကပြောဆိုလိုက်ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတကတော့မတိကျတဲ့ပြည်ပပတ်ဝန်းကျင်အတွက်စင်အားအမြဲအသင့်ပြင်ထားဖို့လိုတယ်လို့ပြောလိုက်ပါတယ်ပြည်ပပတ်ဝန်းကျင်အခြေအနေတွေကပုံမှုရှုပ်ထွေးလာပြီးခမန်းရပိုခက်လာတာကြောင့်ဘလို့အခြေအနေမျိုးကိုမဆိုရင်ဆိုင်ဖို့အစင်းသက်ဖြစ်အောင်စစ်တပ်အနေနဲ့အမြဲတစေအပြည့်အဝပြင်ဆင်ထားဖို့လိုအပ်ကြောင်းဖိလစ်ပိုင်တပ်မတော်နှင့်ဆေးပြအခမ်းအနားမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာကပြောသားခဲ့တာပါဖိလစ်ပိုင်နယ်နိမိတ်ထဲအမေရိကန်တပ်တွေရှိနေတဲ့အပေါ်တရုတ်ကတော့ပြင်းပြင်းထန်ထန်ဆက်ကန့်ကွက်နေချိန်မှာအခုလိုဖိလစ်ပိုင်သမ္မတကပြောလိုက်တာပါအမေရိကန်နဲ့ဖိလစ်ပိုင်နှစ်ရှည်ကြားနှစ်နိုင်ငံမဟာမိတ်တွေကြား2014ခုနှစ်ကာကွယ်ရေးသဘောတူညီချက်ရဲ့တစိတ်တစ်ပိုင်းအနေနဲ့ဖိလစ်ပိုင်နိုင်ငံထဲမှာရှိထားပြီးတဲ့စစ်အခြေစိုက်စခန်း5ခုအပြင်နောက်ထပ်၄ခုထပ်တိုးပြီးအမေရိကန်တပ်တွေအများအားချထားနိုင်ဖို့အလဲကျစနစ်ကိုသဘောတူခဲ့ကြောင်းလဲသမ္မတမာကုစ်ဂျူနီယာအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီစောပိုင်းတုန်းကကြေညာထားခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းအပါအဝင်တခြားပင်လယ်ရေမှာစခန်းအသစ်၄ခုချသွားမလဲဆိုတာကိုတော့မကြာခင်ကြေညာမယ်လို့လဲသမ္မတမာကုစ်ကပြောခဲ့ပါတယ်ဖိလစ်ပိုင်ဘက်ကအခုလိုခွင့်ပြုလိုက်တာဟာ အမေရိကန်တပ်တွေအနေနဲ့တရုတ်နိုင်ငံတောင်ပိုင်းနဲ့ထိုင်ဝမ်ကျွန်းတို့နဲ့မြေပြင်အနေထားရပုံပုံနီးကပ်သွားစေတဲ့အတွက်တရုတ်ဘက်ကအခုလိုမချေမနှက်ဖြစ်နေတာပါခင်ဗျာ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာမနစ်အင်ကာနီတို့ကပြင်းအား 6.5 အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးအနည်းဆုံးလူ73ယောက်သေဆုံးခဲ့ပါတယ်။မြေငလျင်ဗိုလ်ပြုတ်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံမှာလူ4ယောက်သေဆုံးပြီးပါကစ္စတန်အနောက်မြောက်ပိုင်းပြည်နယ်မှာတော့အနည်းဆုံးလူ9ယောက်သေဆုံးကဒါဇင်နဲ့ချီဒဏ်ရာရှိခဲ့တာကြောင့်လူအယောက်200ကျော်ကိုဆွတ်တောင်ကြားကဆေးရုံတွေစီပို့ဆောင်ပေးခဲ့ရပါတယ်။အိနီဂျင်တာဂျီကစ္စတန်နိုင်ငံမှာလည်းငလင်လှုပ်ခတ်မှုကိုခံစားခဲ့ရပါတယ်။ငလင်ကြောင့်ပါကစ္စတန်နိုင်ငံလာဟိုးမြို့ကနေအိမ်ရုံးခန်းအဆောက်အုံတွေကနေလူတွေအလားတကျားထွက်ပြေးကြရပါတယ်။ငလင်ကြောင့်အပြက်အစီးတွေဘလောက်များလဲဆိုတာအတိအကျမပြောနိုင်သေးတဲ့အကြောင်းနဲ့ငလင်တန်ကြောင့်ထိခိုက်သေးဆုံးသူဥယျာဉ်ထပ်တိုးလာနိုင်တဲ့အကြောင်းသက်ဆိုင်ရာအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
။ဒီသတင်းပတ်ထဲမှာပဲအေးကြောလာပြီးနေထွေလာတဲ့နေရာဒီကိုတရားဝင်ကူးပြောင်းလာပြီးဖြစ်တဲ့အမေရိကန်မှာဝါရှင်တန်ဒီစီမြို့တော်ရဲ့ Cherry Bin တွေဟာလည်းအပွင့်တွေဝင်နေပါပြီ။အမျိုးသားဥယျာဉ်ဌာနတာဝန်ရှိသူတွေကတော့ဒီနေ့ဗိုလ်ထုနေ့ကနေစနေနေ့အထိ Cherry တွေအပွင့်ဆုံးအချိန်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဝါရှင်တန်ဒီစီ Cherry ပွဲကိုလာကြည့်တဲ့ဧည့်သည်တွေနဲ့အခုကတည်းကစီကားစပြည်နေပါပြီ။ဒီ Cherry ပွဲကိုလာလေတဲ့လေချောင်းထင်းထင်းရဲ့အငိမ့်စားရရှိ Charlotte Happer က
They're gorgeous, and it's, you know, they're like, they are a historical monument, gift from the Japanese, and it's a sign of spring.
They go la ba de, Japan ga la saung pe tha da so lo, tamai win akai tan ne le tu ba de, da ga nwe u ya di tin ge da le phit de lo pyo twa da ba. Washington DC myo do, a myo da yin pye ni twai ga cherry bin ne go do, lun ge de ne paung 131 nit don ga,တိုကျိုမြို့တော်ဝန်ကလက်ဆောင်ဖြင့်ပေးခဲ့တာဖြစ်ပါတယ်။ပထမအထုပ်ဖြင့် Cherry ပင်ပေါင်း 3,950 ပေးအပ်ခဲ့တာပါ။ Washington DC မှာနှစ်စဉ် Cherry ပွဲကိုလူပေါင်းတစ်သန်းကျော်လာရောက်ကြည့်ရှုလေးရှိပြီးခီးတွားတွေကိုဆွဲဆောင်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ VOA American တရဲ့ Masla 22ရဲ့ဗိုလ်ထူးညထိတ်တန့်ရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစက်တိုက်ပြောပြဖို့ရှိပါတယ်ပထမဆုံးကတော့စကိုင်းတိုင်းပလဲနယ်ကပြူစောထီးတွေတက်ဆွဲထားတဲ့ရွာကိုလေသာကန်ကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ရမှာလေကြောင်းတိုက်ခိုက်မှုနဲ့ဂျုံခဲ့ရတဲ့သတင်းပါစစ်တပ်ထောက်ခံသူပြူစောထီးတွေတက်ဆွဲထားတဲ့ပလဲမြို့နယ်ကစီးဖြူကုန်းခြေရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေပြန်ပစ်ခတ်တာတွေလုပ်ခဲ့တယ်လို့အရသာသိဆုံးတာတွေလည်းရှိခဲ့ပါတယ်။မြောင်မြို့နယ်မှာလည်းစစ်တပ်ကနေမြေရှင်းလင်းလုပ်နေပြီးစီးရဲတင်းမာနေပါတယ်။ဒီစကိုင်းတိုင်းတွေကစီးရဲတင်းမာနေတဲ့အခြေအနေသတင်းပေးဖို့ချက်ကိုမဆုမုံပြပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြူစောထီးတွေရဲ့ခြေကုပ်ချထားတဲ့နေရာတစ်ခုဖြစ်တဲ့စကိုင်းတိုင်းပလဲမြို့နယ်ကဇီးပြူကုန်းကျေးရွာကိုမတ်လ22ရက်နေ့မနက်3နာရီကျော်ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မနက်အစောပိုင်းမှာတော့စစ်တပ်ဘက်ကရဟတ်ယာဉ်တွေနဲ့လာရောက်ပစ်ခတ်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာအသက်60အရွယ်အမျိုးသမီးတဦးကြီးစံထိမှန်သေဆုံးခဲ့ပါတယ်။တိုက်ပွဲအခြေအနေကိုသိရှိတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ရဲ့ခေါင်းဆောင်တဦးကအခုလိုပြောပြပါဗျာ
။ဒီ40ကနေရေပေါ်တစ်ဖက်ထားနေကြပေါ့။အားရရောမှာကျွန်တော်တို့တိုက်ပွဲကြီးဖြစ်ပါကြလား။ဒီဘက်ကဘာကာကွယ်ရေးဖွဲ့ကြီးတွားတိုက်ကြတာလား။ကျွန်တော်ပေါ့အချားတော့တော်ရင်ကိုမြင်ထိုင်တယ်။ဟိုဒီဝင်ရလာတဲ့ဟိုဓာတ်ပူရတဲ့အခြေအနေတော့ရှိသွားတယ်ဗျာ။အဲရဟန်းကြီးကကျွန်တော်တို့မနက်ခင်းဘောဝီဝီလင်းတော့ဘောကျွန်တော်တို့ရဟန်းရောက်လာတယ်ကြာကျွန်တော်ရဟန်းဘောဝီဝီလင်းတော့ဘာရောက်လာတယ်မင်းကအဝါပေါ့ဟို15မိနစ်နဲ့20လောက်ရှိနေတယ်ဒီလိုပြစ်သွားတာခင်းကြတယ်ဒါကကြံနေရတော့တဦးတော့ရှိတယ်ကမိမတွေပေါ့အဲအဲ့ဒါကသူကတော့ဒီချီမှန်တော့ပေါ့စလိုက်ပါချီဒီအင်ရှေ့မှာပေါ့အင်ရှေ့အဲတန်းရမှာဟိုထိုင်နေရင်းနဲ့ပေါ့ထိုင်နေရင်းနဲ့ဒီစစ်ကောင်စီဘက်ကပြစ်လိုက်တဲ့ချီပေါ့ညာညာဘက်ရှင်အုပ်ကိုတော့ပြီးတာမှဟိုမှန်သွားတာကြ
သေးဆုံးသွားတဲ့အသက်60အရွယ်အမျိုးသမီးဟာဒေါခင်ဝင်းဆိုသူဖြစ်ပါတယ်။သူမကဒီတိုက်ပွဲဖြစ်ပွားတဲ့ဇီးပြူကုန်းကျေးရွာနဲ့ရွာချင်းကက်လျက်ဖြစ်တဲ့တရက်ကျေးရွာကဖြစ်ပါတယ်။ သူ့ကိုကြည်စံထိမှန်ပြီးတော့မကြခင်မှာပဲတေဆုံးသွားခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းနှစ်ဖက်အကြဆုံးနေရှိခဲ့ပြီးတော့ဇီးဖြူကုန်းကျေးရွာကပြူစောထီတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့မြမတော်ဝင်နဂါအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဇီးဖြူကုန်းကျေးရွာဟာစစ်တပ်ထောက်ခံသူတွေအားကောင်းတဲ့ကျေးရွာတစ်ရွာဖြစ်ပြီးတော့စစ်တင်နန်းပေးတာလက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းမကြခဏတိုက်ပွဲတွေဖြစ်ပွားတဲ့ကျေးရွာလည်းဖြစ်ပါတယ်စကိုင်းတိုင်းမြောင်မြို့နယ်ဟာဆိုရင်လည်းစစ်တပ်ကနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးတော့မနေ့မတ်လ21ရက်နေ့မှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကြောင်းဟာမကွေးတိုင်းရေစကြိုမြို့နယ်ရေလေကျွန်းဒေသကနေစကိုင်းတိုင်းမြောင်မြို့တဲကိုဝင်ရောက်လာပြီးတော့နေမြေရှင်းလင်းနေတာဖြစ်ပါတယ်။မြောင်မြို့နယ်စီရေးအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။ရေစကြိုမြို့နယ်မိလာညောင်ထပ်ပြီးတော့ကျွန်တော်မြောင်နယ်အဖျားဘန်းညိုရွာကိုစောက်ဝင်ရပြ။မနေ့တိုက်ပွဲဖြစ်တာကမင်းပြင်းနေကောင်းကွေးရကြဖြစ်တာကတိုက်ပွဲကကိုဘကတာစီရတယ်ကြဟိုစစ်ကြောင်းကခုဟိုတိုက်ရေစကန်နန်းကတဲ့တာအနောက်ရွာဖုန်းကြီးကျောင်းထဲမှာဟိုသူလိုးတဲ့ချင်းကျူးနေက
ြပန်းညိုရွာကိုဝင်ရောက်ချိန်မှာကားတစ်စီးနဲ့ဆိုင်ကယ်တစ်ချို့ကိုလည်းမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်ဒီစစ်ကြောင်းဟာမြင်းမူရေစကြိုမြောင်စကိုင်းစတဲ့မျိုးဧရိယာထိဆက်နေတဲ့ကြေးရွာတွေကိုလှည့်ပတ်သွားလာနေပြီးနေမြေရှင်းလင်းနေတဲ့စစ်ကြောင်းဖြစ်ပါတယ်ဒေသခံတွေကတော့အဲ့ဒီစစ်ကြောင်းကိုဘလူးစစ်ကြောင်းလို့ခေါ်ဆိုကြပါတယ်စကိုင်းမျိုးတာတိုင်းကြေးရွာလူအစုလိုက်ပြုံလိုက်တက်ဖြတ်တာအပြင်ရေစကြိုမျိုးနဲ့မီးလောင်ကျွန်းကြေးရွာကိုဝင်ရောက်တက်ဆွဲချိန်မှာလဲဒေသခံနှစ်ဦးကိုတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
စကိုင်းတိုင်းပလဲနယ်ကပြူစောထီတက်ဆွဲရွာကိုဒေသခံကာကွယ်ရေးတပ်တွေဝန်တိုက်တာမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာကိုမဆွမွန်ပြောပြခဲ့တာပါအခုတော့ချင်းပြည်နယ်ဘက်မှာလည်းဒီစီးရဲတင်မာမှုတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေအခက်ကြုံလာနေရတာပါစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာရှိတဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာအဓိကတောင်ယာစပားစိုက်ပျိုးရေးလုပ်ငန်းတွေဆွတ်ယုတ်လာနေရကနေအခုအခါမှာတော့အာလုံးဒီပါမလုံနိုင်တော့တဲ့အခြေအနေဖြစ်နေပါတယ်။မကြသေးခင်ကမှချင်းပြည်နယ်ကနေအိန္ဒိယနယ်စပ်ကိုထွက်ပြေးလာတဲ့ CDM ကျောင်းဆရာမတူနဲ့ချင်းလူအခွင့်ရေးအဖွဲ့ကတာဝန်ရှိသူတူတို့ကိုဆက်သွယ်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေကတစ်ဖက်ချင်းကာကွယ်ရေး CDF နဲ့ချင်းမျိုးသားတပ်ဦး CNF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေကြတဲ့ထန်တလန်မြို့နယ်မတူပီမြို့နယ်နဲ့မင်းတပ်မြို့နယ်တွေမှာဒေသခံတွေဟာနေရမှာမနေနိုင်ပဲစစ်ပြေးနေကြရတဲ့အတွက်ရိုးရာအရအဓိကစိုက်ပျိုးရေးဖြစ်တဲ့တောင်ယာလုပ်ငန်းကိုမလုပ်နိုင်ကြတော့ပါဘူးအဲ့ဒီဒေသတွေကချင်းလူမျိုးစုတွေဟာတောတောင်တွေထဲကတေးဥတေးဖူတွေကိုအားပြုပြီးစားနေကြရတယ်လို့လေ့လာသိရှိရပါတယ်မကြာသေးခင်ကအိန္ဒိယနယ်စပ်ကိုရောက်ရှိလာတဲ့မတူပီမြို့နယ်က CDM ချင်းကျောင်းဆရာမမိုင်မောစွာမီကလည်းအဲ့ဒီဒေသတွေကအခြေအနေတွေကိုအခုလိုပြောပြပါဗျာ
။တောင်ယာတို့ကတော့ခုတ်တယ်ဆိုတော့မရှိတော့ဘူး။ဟိုပြေးဒီပြေးနဲ့ဟာလေအသိပြေးစမပြေတော့ဘူးခုဆို။ဟိုသူတို့ကစစ်သားတွေရှိတဲ့စစ်ကြောင်းတွေထိုးတဲ့ချိန်မှာလေအဲ့ဒီတောင်ယာတွေထားခဲ့ပြီးတော့အဲ့လိုအိန္ဒိယတို့ပြီးတော့ရန်ကုန်တို့ပြီးတော့မလေးရှားတို့အဲ့လိုထွက်ပြေးကုန်ကြတာ။တို့ပြည်မျိုးနဲ့ညီတဲ့ရွာဆိုလို့ရှိရင်တော့စစ်သားတွေကခဏခဏလာကြတယ်။ဘုံတွေလည်းလက်နဲ့ကြီးတွေလည်းမြင်းနဲ့ချရဲဆိုတော့လေစစ်ကြောင်းတို့ယူဆိုလို့ရှိရင် PDF CDF တွေရှိတဲ့နေရာတော့တည်ရဲဆိုလို့ရှိရင်အဲတို့အိမ်တွေဆိုလို့ရှိရင်တော့ရစရာမရှိအောင်အကုန်လုံးမီးရှို့ဖြစ်တာ။လူတွေကအကုန်လုံးထွက်ပြေးတော့ကြတယ်။တို့ကဟိုဖက်ပြေးဒီဖက်ပြေးတောထဲမှာပြေးရဲဆိုတော့တောင်ယာတို့ပေါ့စိုက်ခင်းတို့ပေါ့အဲ့လိုတို့မှလုံချိန်ကိုမရှိတော့ဘူး။မင်းနဖက်ကပုံဆိုးတယ်သူတို့ဆိုပုံဆိုးတာပေါ့သူတို့ကစစ်ကြောင်းမြင်းတန်းရှိရလေတန်တလန်ဘက်မှာလည်းတူတူပါပဲတော်တဲ့ကဟိုကစွန်းတို့ဘင်းဦးကျော်ပြုံတီတို့အဲ့လိုမျိုးတွေဆန်နေနေထဲ့ပြီးတော့အဲ့လိုတွေပဲစားကြလာ
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေဟာကုန်းချောင်းကနေရောလေချောင်းကနေပါတိုက်ခိုက်နေကြတဲ့အတွက်ဒေသခံတွေဟာစိုက်ပျိုးရေးအားလုံးကိုမလုံနိုင်ကြတော့တော့ဖြစ်ကုန်ကြပါတယ်အဓိကကြတဲ့တောင်ယာစပားအပြင်တောင်ကျိုးတောင်ကြားချောင်းတွေအနီးမြေအနှဲငယ်ပြန့်တဲ့နေရာမှာရှိကြတဲ့ပုံမှန်စပားဆိုင်လဲကွင်းတွေကိုလည်းပိုင်းရှင်တွေကထွက်ပြေးနေကြရတဲ့အတွက်စိုက်ပျိုးနိုင်ခြင်းမရှိတော့ပါဘူးအဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးအိန္ဒိယနယ်စပ်မှာအခြေစိုက်ထားတဲ့ချင်းလူအခွင့်ရေးအဖွဲ့ CHRO အဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ပူးတေရာကအခုလိုရှင်းပြပါဗျာ
အခုတန်လာမြို့နယ်မှာစွန်းတောင်းရသူတို့မလုပ်ကြတော့ဘူးသူတို့အားလုံးပြေးသွားကြတဲ့နေရာဆိုတော့အဲ့ဒီအဲမြို့နယ်တစ်ခုလုံးပေါ့နော်အဲ့ဒီသူတို့ချေရွာတဲ့စီပေးချောင်းလိုပဲဖြစ်ကြတာပေါ့နော်ပေါ့နော်လေချောင်းဒီလက်ခဏခဏအဲ့ပါလေချောင်းတိုက်ခိုက်မှုတွေရှိတယ်ဆိုတော့သူတို့လုံးဝလုံးနိုင်တဲ့အားလုံးရှိတော့ဘူးသူတို့ပုံအောင်နေရတယ်အဲ့လိုဖြစ်နေတော့သူတို့တောင်းရလုံးဝမလုပ်ကြတော့ဘူးပြီးတော့မတပီမြို့နယ်ကတော့စစ်တပ်ထုတ်ရှားတဲ့နေရာနဲ့စစ်ကြောင်းဒီသူတို့စီးရီထုတ်ရှားမှုအများကြီးဖြစ်တဲ့နေရာတွေလည်းသူတို့မလုပ်နိုင်ဘူးအခုမင်းတို့မြုပ်နယ်လည်းဟုတ်တယ်ရတဲ့နီလာနဲ့သူတို့တောတောင်မှာခြောက်ပြီးတော့အဲ့လိုတစ်ဖူဒီတူဒီစားလို့ရတဲ့မြတ်မှန်တယ်လို့သူတို့စားကြတာပေါ့နော်တင်းငုတ်ဆိုတဲ့အေးအရင်ပေါ့အဲ့ဒီဥတမျိုးတောမှာရှိတဲ့ဥစ္စာအဲ့ဒီတည်းသူတို့တူပြီးစားကြတယ်အဲ့လိုမျိုးအခြေအနေရှိကြတာပေါ့နော်အပုံမှန်လေဒီရတော့အဲ့ဒါလည်းသူတို့မဆိုင်နိုင်ကြတော့ဘူးသူတို့ဟုတ်အခုကျွန်တော်ပြောတယ်လို့ပဲပေါ့နော်စီတင်ပါတယ်စီမီထောက်ချမှုများတဲ့နဲ့မစလုံးဝဆိုင်လို့မရဘူးမဆိုင်နိုင်တော့ဘူးခုအဲ့ဒါလူချုပ်ကြီးကလည်းလုံးဝဆိုင်လို့မရတော့ဘူ
းအခုအချိန်အားဆိုရင်ချင်းတောင်ပေါ်မှာရိုးရအရာအလက်ကျစနစ်နဲ့တောင်ယာခုတ်ထားတာတွေကိုမီးရှို့ကြရတော့မှဖြစ်ပါတယ်ဒါပေမဲ့ဒီနှစ်မှာအဲ့ဒီလိုမလုံနိုင်ကြတဲ့အတွက်ကြောင့်ဒေသအတွက်တောင်ယာစဘာလည်းမရှိတော့ပါဘူးစစ်အာဏာမသိမ်းခင်ကဆိုရင်အဲ့ဒီဒေသတွေမှာတောင်ယာထွက်စဘာမလုံလောက်ရင်မြေပြန်ကနေစံကိုအလွယ်တကူဝယ်ယူနိုင်ကြပါတယ်အခုအခါမှာတော့လမ်းမဆက်သွေးရည်ပြတ်တောက်ကုန်တဲ့အတွက်အဲ့ဒီလိုလဲမလုံနိုင်ကြတော့ပါဘူးဒါအပြင်စစ်အာဏာမသိမ်းခင်အရင်နှစ်တွေကဆိုရင်အဲ့ဒီမတူပီမင်းတပ်ကံပက်လက်စတဲ့မြို့နယ်တွေအပါအဝင်ချင်းပြည်နယ်မှာဝါဥစိုက်ပျိုးရေးအောင်မြင်ပြီးတရုတ်နယ်စပ်ကိုတင်ပို့ကြတဲ့အတွက်ဒေသခံတွေအတွက်ဝင်ငွေရသီးနှံဖြစ်ခဲ့ပါတယ်ဒါပေမဲ့လဲစစ်အာဏာသိမ်းပြီးနောက်ပိုင်းမြေပြန်ကနေချင်းတောင်ကိုတက်ပြီးဝယ်မဲ့သူမရှိတော့တဲ့အတွက်ကြောင့်အဲ့ဒီစိုက်ပျိုးရေးလဲလုံးဝပျက်စီးသွားပါတယ်ဒါနဲ့ပတ်သက်ပြီးလည်းမကြသေးခင်ကအိန္ဒိယနယ်စပ်ကိုရောက်ရှိလာကြတဲ့မတူပီမြို့နယ်က CDM ချင်းကျောင်းဆရာမမိုင်မာစွာမီကပဲအခုလိုပြောပြပါဗျ။အ
ချင်းပြည်တပြည်လုံးကတော့ဝါဥထွက်တယ်ဝါဥကိုရောင်းပြီးတော့တပိတ္တာမှာ12,000လောက်တော့ရှိတယ်ရင်တော့ကဒါမဲ့အခုစစ်ဒဏ္ဍာရီတင်းပြီးတော့ကျဘယ်သူမှလာမကောက်ရဲတော့ဘူးမကောက်တော့ကျတော့ဝါဥလည်းဒီတိုင်းပဲပုတ်နေတာဟိုအထက်မှာမြေကြီးထဲမှာလေအဲ့ဒီဝါဥနဲ့ပဲအဲ့လိုပင်ရည်ဖဲရောစားတော့ဖဲရောအဲ့လိုနဲ့ပဲထောက်ပံ့ကြတော့အခုကကျဝါဟုလည်းဈေးမရှိတော့ဘူးဆိုတော့ဒီတိုင်းပဲငွေကြတော့ဘူ
းဒါအပြင်ထန်တလန်မြို့နယ်အပါဝင်ချင်းပြည်နယ်မြောက်ပိုင်းမှာတပိုင်းတနိုင်ပန်းသီးစိုက်ပျိုးထားတာတွေရှိကြပြီးမြောက်ပိုင်းကမတူပီမင်းတပ်ကံပက်လက်စတဲ့မြို့နယ်တွေမှာလည်းကော်ဖီနဲ့ထောပတ်သီးစိုက်ခင်းအနည်းငယ်စီရှိကြပါတယ်ဒါကြောင့်ဆေးအနာမသိရင်ကဆိုရင်အဲ့ဓာတွေကိုချင်းပြည်နယ်မှာစီးပွားဖြစ်တိုးချဲ့စိုက်ပျိုးရေးလုံနိုင်မှုအတွက်တက်ဆိုင်ရာအစိုးရဌာနတွေနဲ့ကုမ္ပဏီတွေကစမ်းသပ်မှုတွေလုပ်ကြဖို့စီစဉ်ခဲ့ကြပါတယ်။ဒါပေမဲ့လည်းဆေးအနာသိပြီးနောက်ပိုင်းအဲ့ဒီအစီအစဉ်တွေလည်းပြည့်စည်သွားပြီးရှိပြီးသားစိုက်ထားတဲ့အပင်တွေရဲ့ပိုင်ရှင်တွေလည်းစစ်ပြေးဒုက္ခတွေအဖြစ်နဲ့ထွက်ပြေးနေကြရပါတယ်ခင်ဗျာ။
ချင်းပြည်နယ်ဘက်မှာစည်ရေးတင်မှမှုတွေများလာတာကြောင့်ဒေသခံတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းအားလုံးနီးပါးကိုမလုပ်နိုင်တော့တာကိုကိုခမောင်စုံမင်းပြောပြခဲ့တာပါခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
VOA American တိုင်းရဲ့ဗိုလ်ရုံးညသတင်းစွာတွေကိုဆက်ပြောပြနေပါတယ်။အခုတော့ကလတန်စီမံကိန်းရအိန္ဒိယနဲ့မြန်မာကြားစစ်တွေစစ်ကမ်းကနေကုန်သွယ်မှုတွေဆက်ရှိလာနေတဲ့သတင်းမှာကလတန်မြစ်ချောင်းဖွံ့ဖြိုးတိုးတက်စီမံကိန်းရတစိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစစ်ကမ်းကိုအသုံးပြုပြီးတော့ရခိုင်နဲ့အိန္ဒိယနှစ်နိုင်ငံအကြားကုန်သွယ်မှုတွေရှိနေပြီလို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောလိုက်ပါတယ်။ဒီကလတန်စီမံကိန်းဟာရခိုင်ပြည်နယ်စီးပွားရေးတိုးတက်ကောင်းမွန်လာစေနိုင်တယ်လို့ပြည်နယ်ဖွံ့ဖြိုးမှုအတွက်လည်းများစွာအထောက်အကူပြုလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းပြောနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစော်ဝှက်လိုင်ပြောပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်မတိုင်ခင်ကတည်းကတည်ဆောက်နေတဲ့ကလတာမြစ်ကြောင်းဖွံ့ဖြိုးထွတ်တဲ့စီမံကိန်းရဲ့အစိတ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကမ်းကိုအသုံးပြုပြီးတော့ရခိုင်နဲ့အိန္ဒိယနိုင်ငံအကြားကုန်သွယ်မှုတွေရှိနေပြီလို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ်
။ဒါတော့အခုလက်ရှိအနေနဲ့မှာပဲရှိနေပြီလဲဆိုတော့စစ်တွေမှာရှိနေတဲ့ကလဇံမြေကျောင်းစီမံကိန်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အဲစိတ်ကအလုံးဝပြီးနေတဲ့အနေအထားမျိုးဖြစ်ပါတယ်အဒီစိတ်ကကိုကျွန်တော်တို့နိုင်ငံတကာကိုသွားလာလို့ရတဲ့ international ဒီ seaport အဖြစ်အဲဆောင်ရွက်နေစေဖြစ်ပါတယ် လူအပ်တဲ့အထောက်အထားတွေပြည်သူစုံစုံတော့မရသေးပါဘူးတိုးတော့အခုဒီစိတ်ကံကနေပြီးတော့အခုကျွန်တော်တို့ကလကတ္တာကိုစစ်တွေနဲ့ကလကတ္တာဂျာမှာတင်မောတွေအခါအားလျော်စွာအသွားအပြန်လေးတွေရှိနေပြီဖြစ်ပါတယ်ဟိုတရားဝင်ဒီ
ဒီစိတ်ကန်းကိုဘယ်တော့တရားဝင်ဖွင့်မယ်ဆိုတာတော့မသိရသေးပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကတည်းကအဲ့ဒီကလဒန်စီမံကိန်းရဲ့စစ်တွေစိတ်ကန်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစံတန်ချိန်2600ကျော်ပို့ဆောင်ခဲ့ပါတယ်လက်ရှိမှာလည်းအိန္ဒိယကနေဘီလတ်မြေတင်တင်မော်ဒဇင်စစ်တွေစိတ်ကန်းကိုလာနေသလိုအိန္ဒိယနိုင်ငံဘက်ကမြန်မာပြည်ကပဲတွေကိုရသလောက်လိုချင်ကြောင်း
Hey, bilang ni demo apa yang kena kumpulure. Dulu ada yang gadi ni, dulu ada kau ni nale. Kumpulji ni nale, cecah si lucin, cecah bila. Pe, tiga hari pe, yang dalam lucin nale sebila, ini cecah dah boleh, jangan urut dia ka.
Aku loja kan jinai kan ni, India ni kan beko daya kongtuan muri sila rajau. Di takkan ni itu lokan kau ni nale miala ni dulu. Kongtuan muri sesate, kongtol lo ye longan ni le, popo la ni ne lo le, ya kan siwa ye longan sih tu uga piawale.
ဒီကရခိုင်မှာစေကံမရှိတဲ့အခါကျတော့စေကံရှိတဲ့လူကြီးတွေကိုပို့ရတယ်။ဟိုတွေခါကျတော့ကွန်ကရစီတွေများတာပေါ့နော်။ကလဒန်မြစ်ကြောင်းဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုမြန်မာအစိုးရနဲ့အိန္ဒိယအစိုးရကြားပြီးခဲ့တဲ့2018ခုနှစ်ခရဲကသဘောတူလက်မှတ်ရေးထိုးခဲ့ကြပြီး2019ခုနှစ်မှာစတင်အကောင်အထည်ပေါ်ဆောင်ရွက်ခဲ့တာပါ။ဒီစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့လမ်းပန်းဆ
ကလဒန်စီမံကိန်းအရာအိန္ဒိယနဲ့မြန်မာကြားစစ်တွေစေကန်းကနေကုံဆွယ်မှုတွေစရှိလာတာကိုကိုဆောင်ဝင်လိုက်ပြောပြခဲ့တာပါဘိုလ်ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့အခုလာမယ့်ဒုတိယပိုင်းတဝက်မှာတော့ဥကျော်စံသားရဲ့အိန္ဒိယနဲ့ဆွေးနွေးခန်းအပါအဝင်ဘိုလ်ညပတ်စင်ခဏတွေဆက်လာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
မတိကြမြေယာမှုတွေအပြင်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စားပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေက ရင်းလှုပ်လှခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ် တဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တိုင်းရဲ့မတ်လ22ရက်ဗိုလ်တူညရေဒီယိုစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32တို့ကအပြင် VO ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်နဲ့ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့အပတ်စဉ်အစီအစဉ်တွေမှာတော့ဗိုလ်တူညတိုင်းပြပြပေးနေကြဦးကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံပါရေးနောက်ကိုရနေအားကစားကန္တာစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးခန်းမှာရုရှားသမ္မတဗလာဒီမာပူတင်ဖော်ဝရန်ရဲ့အလားအလာကိုသုံးသပ်ထားပါတယ်ရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်တည်ကြည်ထိခိုက်ဒုက္ခရောက်နေကြတဲ့ယူကရိန်းပြည်သူတွေပေါ်စာနာစိတ်ရှိသူအတော်များများဟာရုရှားသမ္မတဗလာဒီမာပူတင်ကို ICC ကဖော်ဝရန်ထုတ်လိုက်တာကိုနှစ်ထောင်အားရကြိုဆိုခဲ့ကြပါတယ်ဒါပေမဲ့ဒီဖဝရန်လက်တွေ့အလုပ်ဖြစ်လာနိုင်တဲ့အလားအလာကရောဘလောက်ရှိနေပါလဲအခုတပတ်အက်ဒီတာရဲ့သုံးသက်ချက်အစီအစဉ်မှာဥကျော်စံတာကိုမမြသစင်အောင်ကမင်းမြန်ဆွေးနွေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဥကျော်စံတာရှင
်မင်္ဂလာပါနားဆင်
ဟုတ်ကဲ့ပါဆရာဒီတပတ်မှာတော့လေဒီတတိယနေ့ထဲမှာတော်တော်လေးအရေးကြီးနေရလို့ယူဆနိုင်တာကတော့ရုရှားသမ္မတပူတင်ကို ICC ကနေပြီးတော့ဖောင်ရန်ထုတ်လိုက်တဲ့ပတင်းမှာဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်ဒီချိန်ကဘယ်လောက်ထိအရေးပါတယ်လို့ထင်ပါလဲဆရာ
အေးအရေးပါပါတယ်သမ္မတပူတင်တို့ပုဂ္ဂိုလ်ပေါ်လေတော်တော်စီမှာတော့သူကအဓိကအဖြစ်စစ်ဖြစ်နေတဲ့ကျူကျော်တဲ့ယူကရိန်းကိုကျူကျော်တဲ့ဆိုပြီးတော့ဆက်ဆက်ခံထားတယ်။ယူကရိန်းစစ်ပွဲတွေကနေ့စဉ်နဲ့အမျှကမ္ဘာထိပ်တန်းသတင်းဖြစ်လာတာဒီစစ်ပွဲစကြတဲ့တနည်းတော့ရှိရပါပြီဆိုတော့ဒီချိန်မှာအဓိကဒီသတင်းကဇက်ကောင်တစ်ကောင်ကိုဖမ်းဖို့ run ထုတ်တယ်ဆိုတော့သိအရေးကြီးတဲ့သတင်းဖြစ်ပါတယ်။နောက်ပြီးတော့သမ္မတပူတင်ကအရင် ICC ကဖမ်း run ထုတ်ခဲ့ပြီးတဲ့လူတွေနဲ့ဆိုင်သူကကုလသမဂ္ဂလူမျိုးရေးကောင်စီမှပါဝင်နေတဲ့အနိုင်ရခွေအကြီးကလေးဖြစ်ပါတယ်အင်မတန်အကြီးကြီးရဲ့သတင်းအနေနဲ့သိအကြီးကြီးပါတယ်သို့သော်လက်တွေ့ဖြစ်လာနိုင်လားဆိုတာနဲ့ပတ်သက်လို့ကတော့လူကမိကွန်းတွေအများကြီးထုတ်ပြရှိပါတယ်ဆိုတော့ဒီသတင်းကလက်တွေ့ဖြစ်လာနိုင်တာမဖြစ်လာနိုင်တာအပတ်ထားတာ symbolically very very important ဒါအစဉ်စရာအချင်းသိအကြီးပါတဲ့သတင်းဖြစ်ပါတယ်ဒီကိစ္စကိုလူတွေလည်းတော်တော်များများစိတ်ဝင်စားစောင့်ကြည့်နေကြောင်းမှာဖြစ်ပါတယ်ည
ရုရှားနိုင်ငံလူနိုင်ငံတစ်ခုရဲ့သမရတယောက်ကိုထောင်ရင်ထုတ်လိုက်တဲ့အပေါ်မှာဒီနိုင်ငံတကာတုံ့ပြန်နိုင်ရတော့မတူဘူးပေါ့နော်ဆရာဆိုဂျိုတက်ရောက်တာတွေပဲဖြစ်လာနိုင်တယ်လို့လည်းပြောရလူတွေကလည်းရှိပါတယ်အမေရိကန်ကတော့ဒီပုံမှာကြိုးဆိုပါတယ်တခြားနိုင်ငံခေါင်းဆောင်တွေရဲ့အမြင်သဘောကတော့ဘယ်လိုရှိနိုင်မှာလဲဆရာ
ပထမဆုံးကြိုးဆိုတဲ့လူနဲ့ကံွက်တဲ့လူမှအဓိကကတော့ဒီကိစ္စကိုကြိုးဆိုတာကသနဘိုင်ဒင်ဖြစ်ပါတယ်ဒါသိအောင်ရမဟုတ်ပါဘူးသူနဲ့ရန်ဖြစ်နေတဲ့လူစစ်ဖြစ်နေတဲ့လူကိုဖောင်ရန်ထုတ်ရဆိုတာကမှန်တာပေါ့လို့ပြောမယ်ဆိုတာကတော့ဒါတမန်လူလဲနားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်ဒီ war crime လို့စီရဇဝမှုတွေအများကြီးကျူးလွန်နေတယ်ဆိုတာကသူကသင်မှုပြောနေတဲ့ကိစ္စဖြစ်ပါတယ်သူသူဆန္ဒအတိုင်းပေါ်ပေါက်လာတဲ့ကိစ္စလို့မှတချို့ကပြောနေကြဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စကိုကန့်ကွက်တာကတော့ Slovenia ကသမ္မတ Legendar Zizek ရဲ့ကန့်ကွက်မှုဖြစ်ပါတယ်သူ့ကိုလည်းပဲပထမဆုံးပုဂ္ဂိုလ်ရာကြီးမစင်သူဟာ Putin နဲ့ပုဂ္ဂိုလ်ရာယဉ်ကျေးသူဖြစ်တယ်နောက်ပြီးတော့သူတို့ဆာဗီယာနိုင်ငံကအရင်သမ္မတစလိုဗဒန်မလစ်ဗစ်စ်လက်ထက်မှာကြဲရသူကဝန်ကြီးလုခဲ့ပူရဲပြောဖြစ်တဲ့အတွက်ကြောင့်သူကအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ကိုလည်းပဲမေးခွန်းထုတ်တာရှိသေးတယ်။သူကဒီကိစ္စကိုကန့်ကွက်တော့သဘောယူရလားလို့ဒါပေမဲ့သူ့ရဲ့စကားကိုကြည့်ရင်ဒီဖမ်းမလန်ထုတ်လိုက်ခြင်းဒီယူကရိန်းစစ်ပွဲညဉ့်ဆိုင်စစ်တပ်တွေအများကြီးခက်ခဲသွားမယ်လို့ပြောပါတယ်။ဒါကတော့လက်ခံသင့်တယ်လို့ထင်တယ်။ဖမ်းမလန်ထုတ်ထားတဲ့လူကိုပဲလူစစ်စစ်လို့ဖြစ်မလဲ။အဲ့တော့ဖမ်းထားပါရဲ့တဲ့ဥပဒေအရယူထားလို့ကျွန်တော်တို့အဲ့ဒီအမျိုးသမီးနဲ့မဆွေးနွေးနိုင်ပါဘူးဗျာဆိုတာနမူနာကြည့်မြန်မာနိုင်ငံမှာပဲဒီဟာတွေကြားနေရမှာလားဆိုတော့ဘာပဲပြောပြောဖမ်းရန်ထုတ်ထားတဲ့အရင်ယူထားတဲ့ဆွဲလူပြောင်းနေစစ်စစ်ဖို့ကတော့ခက်ခဲသွားမယ်ဆိုပြီးတော့အဲ့ဒီသမနာကထောက်ပြတာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအဓိပ္ပာယ်ကိစ္စဖြစ်ပါတယ်ဆိုတော့တရုတ်ကလည်းပြောပါတယ်တရုတ်ကတော့ ICC အနေနဲ့အန္တရာသိပြီးတော့နှံ့ညတ်တာတာစဉ်းစားပါတစ်ခါမဖြစ်ပါစေနဲ့ဆိုတာစဉ်းစားခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒီဟာ နိုင်ငံတကာကတော့တနိုင်ငံကြီးကဘယ်လိုသဘောထားစီးရမယ်ဆိုတာကတော့အတိအကျဖော်ထုတ်တာမကြပါဘူးကျူဆွဲနိုင်ငံလေးရှိမယ်ကံွက်တဲ့နိုင်ငံလေးရှိမယ်သို့တော်လည်းပဲဒီတရားရုံးကစစ်ဆေးလာခြင်းဟာတကယ်မျက်မျက်တော်တာဖြစ်နိုင်ပါမလားညီညာရနိုင်ပါမလားဆိုတာကိုတော့တကယ်တမ်းမေးခွန်းထုတ်ဆရာတော့ရှိပါတယ
်ဒီလိုဖောင်းရထုတ်လိုက်တဲ့အပေါ်မှာယူကရိန်းစစ်ပွဲအပေါ်မှာတစုံတရာဟိုအပြုတ်သဘောအနေနဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါဆရာ
ယူကရိန်းစစ်ပွဲအပေါ်မှာအပြုတ်သဘောအနေနဲ့အကျိုးသက်ရောက်မှုဆိုတာဘယ်လိုဘေးဘက်ဖျံလဲကျွန်တော်ကနှစ်ပိုင်းမြင်တယ်စစ်ပွဲတစ်ခုမှာအပြုတ်သဘောဆိုတာစစ်ပွဲပြီးဆုံးသွားပြီးတော့ညီညာရရသွားမယ့်ကိစ္စအပြုတ်သဘောနောက်တစ်ခါတစ်ဖက်ကိုတစ်ဖက်ကလုံအောင်အပြတ်နိုင်သွားမယ့်သဘောဒါကိုလည်းအပြုတ်သဘောလို့ပြောနိုင်ကြစစ်ပွဲပြီးဆုံးသွားတယ်ဒီနှစ်ခုနဲ့စဉ်းစားကြည့်မယ်ဆိုချက်ပါဘူးဆိုတော့ဒီသူ့ကိုဖန်စီဖို့ပူတင်ကိုဖန်စီဖို့ဝရန်ထုတ်လိုက်တဲ့အတွက်ကြောင့်အမေရိကန်ကစီးရီးအရာတော့သာနိုင်မှာအကြောင်းမဟုတ်ပါဘူးသာနိုင်စရာအကြောင်းမရှိဘူးလို့ထင်ပါတယ်ယူကရိန်းလူချင်းတွေကလက်နက်ရုရှားရဲ့အခုကျူးကျော်မှုကိုတိုက်ခိုက်တဲ့သူဟာလင်းတွေလူချင်းနဲ့အမေရိကန်တို့မဟာမိတ်တွေဘက်ကပြင်နေတာက MIG ကိုပဲပြင်နိုင်ချက်တိုက်လေကိုပြည်တယ်ရုရှားကယူကရိန်းကဒါနဲ့မရဘူး F-21 လာအဲ့ဒါကိုလူချင်းနဲ့ဒီဘက်ကအဲ့ဒါပြင်လို့မဖြစ်နိုင်ဘူးအချိန်နဲ့မျိုးမျိုးထောက်ပြကြရတယ်ဆိုတော့အဲ့လိုစီးရီးရတာအနိုင်လူချင်းနဲ့နောက်ပြီးစစ်နိုင်ပြီးတော့မှဟိုအရေးသိတဲ့လူကိုညီညာရေးဆွေးနွေးပွဲခေါ်ခြင်းနဲ့ဆိုရင်တော့ဒီကြီးညာရေးဟာမထရောက်ပါဘူး။ဒါဖြင့်ညီညာရေးဘက်ကိုလုံလောက်အောင်ဒီပြည်နယ်နာဆွေးနွေးစည်းဝေးရှင်လည်းအစောကဆာဗီယာသမ္မတပြောတော့ပဲကျွန်တော်သဘောတူပါတယ်။အဲ့လိုမိငွာတို့ဖမ်းမယ်လို့ပြောထားပြီးတော့ညီငယ်ဆွေးနွေးအောင်လို့ပြောလို့ကတော့အကျိုးသက်မှုတစုံတရာရှိနေလို့မထင်ပါဘူး။သို့သောယူကရိန်းပြည်သူတွေဒုက္ခခံစားရတဲ့ပြည်သူတွေကတော့2500ဖြစ်မှာပေါ့။ကောင်းတယ်နိုင်ငံတော်ကငါတို့ဘက်မှာပါတယ်ဆိုတော့သဘောထားကတော့ပို့ပြီးတော့ပေါ်လွင်လာတယ်ဆိုတာဖြစ်ပါတယ်။အဲ့ဒီအချက်ကလွယ်ပြီးကျွန်တော်ကတော့သိပြီးစစ်ပွဲပြင်းမြောက်ရေးအတွက်အကျိုးရှိနိုင်မယ်လို့မထင်ပါဘူးညီ
မ။ဟုတ်ကဲ့ဆရာဒါဆိုရင်ရုရှားရဲ့ဒီနိုင်ငံခြားရေးရာမူဝါဒတွေအပေါ်မှာရောဘယ်လိုတည်ရောက်မှုရှိလာနိုင်ပါသလဲ။နောက်ရုရှားနဲ့နီးနီးဆက်ဆက်ဆက်ဆံနေတဲ့နိုင်ငံတွေအတွက်ကရောဘယ်လိုအကျိုးတည်ရောက်မှုရှိလာနိုင်လဲဆရာ
။ရုရှားရဲ့နိုင်ငံခြားရေးဝါဒလည်းဘယ်လိုမှပြောင်းလဲမှာမဟုတ်ပါဘူး။သူကတော့တကယ်လုံးမဲ့ဆိုရင်သူဘက်ကိုထောက်ခံမဲ့အင်အားသာပို့ပြီးတော့သူကလူကောင်းလူကျင်ပါလိမ့်မယ်ဒီချင်းလေးချမ်းမှာသူတို့ဒီလိုဖမ်းဝမ်းထုတ်တဲ့ပြည်ကြောင့်ငါတို့နိုင်ငံသားတွေမူဝါဒမှာ short post စဉ်းစားမယ်ဆိုတာသူတို့တိမမဟုတ်ပါဘူး။နိုင်ငံသားတွေမူဝါဒကသူတို့ရဲ့နိုင်ငံဒီစစ်ပွဲမှာသူတို့ဘယ်လိုအမျက်ထွက်မလဲဆိုတာနဲ့တခါချင်းသာဖြစ်ပါတယ်ဆိုတော့နိုင်ငံသားတွေမူဝါဒအပေါ်မှာလည်းပဲရုရှားပဲတစုံတရာပြောင်းလဲလိမ့်မယ်မဟုတ်ဘူးဒီကိစ္စကအဲ့လောက်ထိလည်းပဲကြီးကြီးခွင်ကျယ်တွတ်တယ်ယူဆတယ်လို့ကျွန်တော်မထင်ပါဘူးရုရှားနိုင်ငံ
။အလားတူရာဇဝတ်မှုတွေနဲ့ဒီဆွဆွဲခံထားရတဲ့တခြားကမ္ဘာခေါင်းဆောင်တွေအတွက်ကရောဒီလိုဝရန်ထုတ်တာကဘယ်လိုအကျိုးတရားမှုရှိနိုင်လဲဆရာဒီတခြားနိုင်ငံတွေကရောစင်ကျင်လာနိုင်တဲ့အခြေအနေရှိလားဆရာ
သိတော့မဆိုင်ဘူးလို့ထင်ပါတယ်သူတို့ကဒီသမတ်တူနေကဘယ်လောက်ထိအလေးနဲ့ထားလဲသူ့ကိုဖမ်းဖို့အရေးယူမယ်လို့ပြောနေတာဘယ်လောက်ထိထိရောက်မှုရှိတယ်လဲတကယ်တော့ဝင်ဖမ်းသွားနိုင်တယ်ဘာညာဆိုတော့တမျိုးစဉ်းစားကောင်းစဉ်းစားမှာပေါ့အခုသူ့ကိုဖမ်းနိုင်ဖို့ကလည်းပဲသိလန်းဝေးတဲ့ကိစ္စပါသမတ်တူတင်ကိုဆိုတော့ဘယ်လိုလုပ်ပြီးတော့ကျန်တဲ့နိုင်ငံတွေကငါတို့လည်းစီးထားမယ်ကွာဒီလိုဝရန်ထုတ်မယ်ဆိုတော့သူတို့တွေးမယ်လို့မထင်ပါဘူးနောက်ပြီးတော့လူခွေချူပေါက်တဲ့နိုင်ငံဆွဲနေမှာတချို့ကလူခွေဆိုတာငါတို့ချူပေါက်လိုက်မယ်ဆိုပြီးတော့ချက်မှတ်တာတော့မဟုတ်ပါဘူးသူတို့ရဲ့လောဘအနာတက်မဲ့မှုသူတို့နိုင်ငံရဲ့အခြေအနေနောက်သူတို့နိုင်ငံရဲ့အကျိုးစီးပွားလို့ယူဆပြီးတော့သူတို့အဲ့လိုတိုင်ရင်းတိုင်ရင်းနဲ့အလွန်ကျွံဖြစ်သွားတဲ့အခါမှာတရားရုံးတွေကလူတွေအပြစ်မဲ့လူတွေနစ်နာရတဲ့အတွက်ဒီဟာကိုငါတို့အရေးယူရမယ်ဆိုတော့လှုပ်လာခဲ့ကိစ္စကဖြစ်ပါတယ်ဆိုတော့ဒီကိစ္စမှာလည်းပဲအစအရာကျူးလွန်ဖို့ဒီလေလူပညာဆိုတာတော့မရှိနိုင်ဘူးထင်ပါတယ်သူတို့လည်းပဲသူတို့အကျိုးစီးပွားတဲ့သူတို့လူရင်းလူရင်းကျူးလွန်ဖြစ်သွားတာဖြစ်ပါတယ်ဆိုတော့ဒီအမိန်ထုတ်တဲ့ကိစ္စကြောင့်သူတို့ဟာကြိုတင်ပြီးတော့ဆင်ခြင်နေစရာလဲသိရှိလိမ့်မယ်လို့တော့မထင်ပါဘူ
းဒါဆိုရင်ဆရာဒီမှာမေးစရာတစ်ခုကကြတော့ဒီသမ္မတပူတင်ကျူးလွန်တယ်လို့ဆွဆွဲခံရတဲ့ပြစ်မှုတွေအတွက်သူတာဝန်ခံမှုရှိလာအောင်လို့ဒီ ICC ကိုယ်တိုင်ရရောဟိုလုံနိုင်တဲ့အာဏာပါဝါအရင်အမြစ်လုံးလုံးလောက်လောက
်ရှိပါရဲ့လားဆင်းလုံးလုံးလောက်မရှိနေမှာလုံးဝမရှိလို့တော့ပြောရင်ရမယ်လို့ထင်ပါတယ်သူတို့ကဒီနိုင်ငံတကာခုံရုံးဆိုတာသူတို့မှအဲ့ဒါပါခေါ်တယ် law enforcement agency မရှိဘူးလေ law enforcement လုံထမ်းတဲ့မရှိဘူးမရှိဘူးအဲ့ဖမ်းပြီးကြရတရားစီရင်မှာဆိုပြီးလာပို့မဲ့ဖွဲ့စည်းသူတို့ဆီမှာမရှိပါဘူးတကယ်လို့ဒီနိုင်ငံတကာခုံရုံးမှာ slow burden loss solution သူတို့နိုင်ငံမှာသူအစိုးရပြပြသွားပြီးတော့နေပေါင်းရသူပုံအောင်နေတဲ့အခါမှာအဲ့ရောတွေ့ပြီးတော့လူခွင်းရဖမ်းပြီးတော့အလိုက်ကြခါမှာသူကဒါစစ်စစ်ခံသွားတာဖြစ်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်ဖို့အထူးအရေးသိမလို့ထားတဲ့ကိစ္စပါ Now we got the Audi Surale to Pimu Tunones allegedly commit body error. Tunonello Susuera that Chipare. Tunon Jam Pimu Tinsha, Fede Tinjapja, my mother. The Audima, innocent until proven guilty. Guilty Chitters are proved long out much as well. Since in Falyama, Nice Varesa. These things were Yavon in Rahu. ตนับปุติงโกเบลโลพั้นมาแล้วเบนนังงาทောက်ขันจําเลยตะกี้จ้าบ่ตัวพั้นมีเป้มาแล้วสรว่าอีจีเนี่ยเป็ดหนักขึ้นไปแล้วสรแล้วไอ้อลันวิเลกิจ้าว่า It is really sad occasion and a very somber occasion.
ดิโลเตียเนี่ยตามเนี่ยตาวันคมุชิโกลุ้ซองเนี่ยญาติมาทีเดียวอยากขึ้นโตด้วยโกနိုင်ငံတကာအတိုင်းဝိုင်းကောဘယ်လိုခန်းကဏ္ဍကနေပြီးတော့ပါဝင်လုဆောင်ပေးနေလို့ထင်မယ်ဆရာအာနိုင်ငံတကာအတိုင်းဝိုင်းဆိုတော့အဓိပ္ပာယ်ဖွင့်တပတ်နိုင်ငံတွေထဲမှာအခုသူတို့ထောက်ခံထားတဲ့ ရုရှားလည်းမပါဘူးသူတို့လက်မှတ်မထိုးဘူးအမေရိကန်ဆိုရင်တော်တော်လေးICC ဖွဲ့စည်းခါးစားတော့ကဂျော့ဂျ်ဘုရှ်ထင်ပါတယ်တမနာငါတို့အမေရိကန်နိုင်ငံသားတယောက်ယောက်ကိုဒီ ဆိုတော့အဲ့လိုပဲတရုတ်လည်းမပါဘူးအဲ့ထက်မှာယူကရိန်းလည်းမပါဘူးဆိုတော့အဲ့ဒါလည်းအမေရိကန်လည်းမပါဘူးဆိုတော့သိပြီးတော့ဒီကိစ္စကနိုင်ငံတကာအဆိုင်မှာဘယ်လောက်လုံနိုင်မလဲဆိုတာအဲ့ဒီအဓိကကြားတဲ့နိုင်ငံတွေကမပါမှတော့နိုင်ငံတကာအဆိုင်မှာလုံနိုင်မှာလဲဆိုတော့အဲ့ဒီသူတို့ကိုသိပြီးတော့ထောက်ခံတဲ့နိုင်ငံတွေကိုသမ္မတပူတင်ကသွားရတာဖမ်းပြီးပို့ရင်ရောပါ냐ဘယ်သွားလိမ့်မလဲကြ သိပြီးတော့မအမကုသင်းတဲ့ကိစ္စကိုအကူရကိစ္စလိုပဲယူဆပါတယ်။အဲ့
တော့ဒီသမရကုတင်ပေါ်မှာ ICC ရဲ့အခုလိုမျိုးအရေးယူဆောင်ရွက်မှုကဒီလိုလူခွေရချိုးဖောက်မှုတွေဓမ္မမဟုတ်စစ်ပွဲတွေကျူးလွန်မှုစဉ်းစားနေတဲ့တခြားခေါင်းဆောင်တွေစီကိုဘလို့သတင်းစကားပေးတယ်လို့ယူဆနိုင်လေဆရာ
။သူလူတွေကိုတော့လူဖို့လူတာပေါ့လေတကယ်တမ်းသမတ်ပူတင်တို့အရေးယူရညမှာစုကိုင်းသောက်တာကမဟုတ်ဘူး။သူရဲ့အမင်းကိုနာခံပြီးတော့လိုက်ကြတဲ့လူတွေကလူပြတာဖြစ်တယ်ပေါ့။ဆိုတော့ကိုလူတွေလည်းကိုလူအရင်တော့ထိန်ဖို့တော့စဉ်းတယ်ဆိုတော့သူတို့စီးသွားလိမ့်မယ်။အကျိုးနိုင်ငံတွေမှာရှိရမှာလားပြမှုကျွတ်လာတဲ့လူကဘယ်သူလောက်တာပါဆိုထိုးကျွေးလိုက်တာသူမလို့ဘူးဆိုပြီးတော့ကောင်းဆောင်တယ်အဲ့ဒါမျိုးတွေရှိတတ်တယ်လေဆိုတော့အဲ့ဒါမျိုးတွေတော့အနည်းဆုံးလုတ်ပြလိုက်မယ်တချို့ဆိုရင်လည်းသူတို့မဟုတ်လည်းပဲအဲ့လိုမလုလုံလုံကျွန်းကျွန်းမလုဖို့ထိမ့်သိမ့်ပြီးတော့လုံမဲ့ကိစ္စတွေလည်းရှိနေလို့ထင်ပါတယ်အဲ့လောက်ကတော့သူတို့စဉ်းစားအောင်စဉ်းစားပါလိမ့်မယ်ဒီထက်ပိုပြီးတော့ဟာဒီဟာကိုကြောက်နှံ့သွားတယ်ဘာမှမလုပ်ရတော့ဘူးဆိုတော့စဉ်းစားရောက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး
ဟုတ်ကဲ့ဆရာအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ဆရာ
ရုရှားသမ္မတဗလာဒီမာပူတင်ကို ICC ကဖောင်ရန်ထုတ်လိုက်တာကိုရုရှားရဲ့ယူကရိန်းချစ်ကြောမှုကြောင့်သူချေဒုက္ခရောက်နေတဲ့ပြည်သူတွေကိုဆန္ဒသူတွေကလှိုက်လိုက်လေလေချွေဆိုခဲ့ကြပေမဲ့လက်တွေ့မှာလှုပ်ဖို့ခက်ခဲနိုင်တာကိုဥကျော်စန်သားရဲ့အဲဒီတာနဲ့ဆွေးနွေးကမှာတဝါကြီးမမြသစင်အောင်နဲ့သူပြပြခဲ့တာပါအခုတော့အပတ်စဉ်လူစုနဲ့ချမ်းမာရေးပါနာတာရှိယောဂခံရှိသူတွေမှာစိတ်ကြဝေဒနာပိုဆိုးနိုင်တာကိုဒီတစ်ပတ်ပြပြထားပါတယ်စိတ်ဖိစီးစရာတွေများပြီးခက်ခဲကြမ်းတမ်းလာတဲ့ပတ်ဝန်းကျင်အခြေအနေမှာလူတိုင်းလူစိတ်သက်ကြမိတတ်ကြပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာနာတာရှိယောဂရှိထားသူတွေကတော့ဒီစိတ်ကြဝေဒနာဆိုးကျိုးတွေကိုပိုထိခိုက်ခံစားရနိုင်ပါတယ်ဒေါက်တာသက်စော်ကပြပြပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စိတ်တက်ကြတယ်အလုံးလုံးချင်းစိတ်မရှိဘူးဆိုတာတွေနဲ့လူတစ်ယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်နိုင်ပါသလားဘယ်လိုချက်တွေကိုကြည့်ပြီးလူတစ်ယောက်မှာစိတ်ကြယောဂရှိတယ်လို့သတ်မှတ်တယ်ဆိုတာကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
စိတ်ကြယောဂဆိုတာကဒီလူတစ်ယောက်နေတော့တော့လကောင်းလူနာတစ်ယောက်နေတော့လကောင်းပေါ့နော်သူ့ရဲ့ခံစားမှုတွေမှာစိတ်တက်ကြဆင်းနေတယ် နောက်တစ်ချို့ကျတော့လှုပ်ချင်ခံခြင်းစိတ်မရှိဘူးစသည်ဖြင့်စိတ်ပိုင်းဆိုင်ရာလက္ခဏာလေးတွေခံစားရတယ်ပေါ့နော်လူတွေအများစုကလည်းတစ်ချိန်ချိန်မှာတော့ဒီလိုလေးတွေခံစားလေးရှိတယ်ပေါ့ဒါပေမဲ့ဒါကိုဆရာတို့ကစိတ်ကြယောဂလို့ဟိုယောဂတစ်ခုနေနဲ့မတတ်မှတ်ကြဘူးအဲ့တော့ဘယ်အချိန်မှတတ်မှတ်မလဲဆိုရင်ခုနရှေ့မှာဆရာတို့ပြောခဲ့တဲ့ဒီစိတ်တက်ကြပြီးမလုပ်ချင်မကင်ကျင်တာတို့နော်နောက်တစ်ခါကိုယ့်ကိုယ်ကိုပြစ်တင်နေတာတို့အဲ့လိုမျိုးစတဲ့လက္ခဏာလေးတွေကနှစ်ပတ်ကျော်ကြာတဲ့အထိပျောက်ကင်းမှုမရှိဘူးဆိုရင်တော့ဆရာတို့ကဒါစိတ်ကြယောဂါလို့အကြံပြန်အဖြစ်တတ်မှတ်နိုင်ပါတယ်ပေါ့နော်ဆိုတော့ဒီရိုးရိုးတတ်မှတ်လူတွေမှာတွေ့နိုင်တယ်လို့ပဲယောဂါတစ်ခုနာတာရှိယောဂါတစ်ခုရှိတဲ့သူတွေမှာဆိုရင်တော့ဒီလိုစိတ်တက်ကြတဲ့လက္ခဏာလေးတွေအဲပို့ပြီးခံစားရတွေ့ရပါတယ်အဲဒီစိတ်ကြယောဂဟာစိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုဆိုပေမဲ့တခါတလေမှာတော့ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေကသိပြီးတော့ဟိုခံစားရတာမျိုးမရှိဘဲနဲ့လူရဲ့ခန္ဓာကိုယ်မှာဝေဒနာတရက်အနေနဲ့လည်းဆရာဝန်နေစီကိုရောက်လာတတ်ပါတယ်ဥပမာအဖြစ်သက်ရှူမဝဘူးမောတယ်ရင်ဘအောင့်နေเนาะနောက်တခါအဲစီးခဏခဏပွားတယ်စသည်အဖြစ်ဒီလိုလက္ခဏာတွေနဲ့ဆရာဝန်ပေါင်းများစွာကိုပြပြီးရဲ့မှာမအနော်အတွင်းယောဂမရှိဘူးဆိုပြီးနောက်ပိုင်းမှာဆရာတော်ဒီစိတ်တက်ပိုင်းဆိုင်ရာစိတ်ကြပိုင်းဆိုင်ရာကြောင့်ဒီလက္ခဏာတွေခံစားနေရဆိုတာတွေသိရှိလာတာတွေလည်းရှိပါတယ်ပေါ့နော်ဒါကြောင့်ဆရာတော်နေတရားမြင်နေတာဒီစိတ်ပိုင်းဆိုင်ရာလက္ခဏာမဟုတ်ဘဲနဲ့ဒီခန္ဓာကိုယ်မှာနှလုံးယောဂလိုလိုနော်ရင်အသက်ရှူမဝတာလိုညာအိမ်မပြောတာတွေနဲ့တွဲလာပြီးဆိုလို့ရှိရင်ဒီစိတ်ကြောင့်ယောဂကြောင့်များဖြစ်မလားဆိုပြီးတော့ဒီစဉ်းစားပြီးတော့ယောဂပေါ်ထုတ်ပြပလို့ရပါတယ်
စိတ်ကြယောဂခံစားရတာဟာပတ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာလည်းအတိုင်းအတာတစ်ခုအထိမူတည်နေတာပါစိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေနဲ့ကြုံတွေ့နေရပြီဆိုရင်စိတ်ကြယောဂခံစားရဖို့ရာခိုင်နှုန်းတွေများလာမှာဖြစ်ပါတယ်အထူးသဖြင့်နာတာရှည်ယောဂခံစားနေရတဲ့သူတွေဟာခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်အခြေအနေနဲ့ကြုံတွေ့ရတဲ့အခါစိတ်ကြယောဂခံစားရဖို့ပိုပြီးနှိမ့်ဆက်လာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်အိတ်မပြောဘူးနောက်တစ်ခါဒီတစ်ချိန်လုံးပဲအိတ်ချင်နေတယ်နောက်တစ်ခါအစားတောက်ဆိုရင်လည်းအစားတောက်မစားခြင်းဘူးပိန်သွားတယ်တချို့ကြတော့တစ်ချိန်လုံးအစားကိုပိုစားနေတယ်နောက်တစ်ခါလှုပ်ချင်ခံခြင်းစိတ်မရှိထားတဲ့ဆိုင်တော့ဒီပဝင်းခြင်းကိုစိတ်ပါဝင်စားမှုနေသွားတယ်ကိုလုံးနေကြအလုပ်တွေကိုပုံမှန်မလုပ်နိုင်တော့ဘူးဟောဒါမျိုးတွေဖြစ်လာတယ်အဲ့တော့ကိုယ့်ရဲ့ဒီယောဂအတွက်ပေးထားတဲ့စေဝါးတွေကိုလည်းစနစ်တကျဒီသုံးဆွဲဖို့ပြက်ကွက်လာတတ်တယ်ပေါ့နော်ဒီလိုလက္ခဏာလေးတွေတွေ့ရတယ်ဒါကြောင့်မလို့ဆရာတို့ဒီသွေးရောယောဂါတို့စီးချိုယောဂါတို့ရှိတဲ့သူတွေမှာစိတ်ကြယောဂါဝင်လာပြီဆိုရင်ကိုတောက်နေကြစီးတွေမတောက်တဲ့အတွက်ကြောင့်သွေးပေါင်းလုံးမင်းတက်ခြင်းစီးချိုတက်ခြင်းဒါမျိုးတွေပါတွဲပြီးတွေ့ရတတ်ပါတယ
်။နာတာရှည်ယောဂါဝိနာဖြစ်ပေါ်ခံစားနေရတဲ့သူတွေဟာစိတ်ကြယောဂါကိုပါပူးတွဲခံစားရပြီဆိုရင်နောက်ဆက်တွဲဆွေးနွေးတွေကြုံတွေ့ရနိုင်ပြီးမိမိကိုယ်ကိုတက်သေးတဲ့အထိဖြစ်သွားနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုတတိပေးပါတယ်
။နာတာရှည်ယောဂါတွေထဲမှာဆိုရင်တော့လီဖက်ယောဂါဝိဒနာတွေ၊နှလုံးယောဂါဝိဒနာတွေနာတာရှည်ချက်ကထိခိုက်တဲ့သူတွေမှာဆိုလို့ရှိရင်စိတ်ကြယောဂါများဖြစ်ခဲ့လို့ရှိရင်သူ့ရဲ့သက်ဆိုင်ရာယောဂါနဲ့ပတ်သက်တဲ့ဈေးဝါးတွေတုံ့တုံ့မှုအားနေတဲ့အကြောင်းမလို့နောက်ဆက်တွဲပြဿနာတွေဆုံးကြုံတွေ့ရနိုင်တယ်ပေါ့နော်။စိတ်ပိုင်းဆိုင်ရာအနေနဲ့ဆိုရင်တော့နောက်ဆုံးမိမိကိုယ်ကိုတတ်သိတဲ့အထိဖြစ်သွားနိုင်တဲ့အတွက်အရေးကြီးတဲ့ယောဂါတစ်ခုဖြစ်ပါတယ်။
စိတ်ဖြစ်စည်းစရာတွေများပြီးခက်ခဲကြမ်းတမ်းတဲ့ပတ်ဝန်းကျင်ခြေနေတွေနဲ့ကြုံတွေ့ရတဲ့အခါတာမန်လူတွေထက်နာတာရှည်ယောဂဝိနာရှင်တွေဟာစိတ်ကြယောဂရဲ့ဆူကျိုးတွေကိုပိုပြီးခံစားရနိုင်တာကြောင့်တတိပြုဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါနာတာရှည်ယောဂအခန့်ရှိထားသူတွေမှာစိတ်ကြဝေဒနာတွေကိုအများကြီးပိုဆိုးဝါးစွာခံစားရနိုင်လာကိုဒေါက်တာသန့်စောလူထုနဲ့ကြမယ့်ခန္ဓာမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားခန္ဓာကိုနားဆင်ကြည့်ရှုအောင်ပါကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာဂျီအန်နိုအင်ဖန်တီနိုကိုဖီဗာဥက္ကဋ္ဌဖြစ်ဆက်ပြီးရွေးကောက်တင်ပြလိုက်ပါတယ်ရဝန္ဒါမှာတော့ဘောလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဖီဗာနဲ့ရဝန္ဒါတာဝန်ရှိသူတွေအစီအစဉ်သစ်တစ်ခုကိုစတင်လိုက်ပါပြီစပိန်နိုင်ငံသားနော်ဒါကတော့ကမ္ဘာအဆင့်သတ်မှတ်ချက်မှာ2005ခုနှစ်နောက်ပိုင်းအနိုင်ဆုံးကိုရောက်သွားခဲ့ရပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စုစည်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဝန်ထမ်းနိုင်ငံမှာကျင်းပတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့83ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတော့လက်ရှိ FIFA ဥက္ကဋ္ဌ Gianni Infantino ကိုပဲ FIFA ဥက္ကဋ္ဌဖြစ်နဲ့ဆက်ပြီးတော့ရွေးကောက်တင်မြောက်လိုက်ကြပါတယ
် I'm now calling on the Congress to give a round of applause to elect Gianni Infantino as the FIFA president for the period from 2023 to 2027.
အခုလိုရွေးခန္ဓာရတဲ့အတွက်သူဟာ2029အထိဥက္ကဋ္ဌဖြစ်နေဆက်ပြီးတော့ရှိသွားအောင်မှာဖြစ်ပါတယ်ဒီသာဥက္ကဋ္ဌဖြစ်နေနောက်တစ်ချိန်ထပ်ရွေးခန္ဓာရပြီးတဲ့နောက်မှာ Mr. Infantino ကတော့အခုလိုပြောပါတယ
် Being of course president of FIFA is an incredible honor
FIFA ဥက္ကဋ္ဌဖြစ်ရတာတကယ်ကိုဂုဏ်ယူစရာပါပြီးတော့ဒါကတကယ်ကိုအထူးအခွင့်အရေးတရလည်းဖြစ်တယ်လို့ကြီးမားတဲ့တာဝန်တရလည်းဖြစ်ပါတယ်ကျွန်တော်တို့ခင်ဗျားတို့ထောက်ခံမှုပေးတဲ့အတွက်တကယ်ဝမ်းမြောက်ကျေနပ်မိပြီး FIFA အတွက်ကမ္ဘာတစ်ဝန်းဘောလုံးဖွံ့ဖြိုးရေးနဲ့ FIFA အဖွဲ့ဝင်နိုင်ငံတွေအားလုံးအတွက်ဆက်ပြီးတော့တာဝန်တွေထမ်းဆောင်သွားပါမယ်လို့ကတိပြုပါတယ
် I will come back Mr. Infantino ကတော့လာမယ့်၄နှစ်အတွင်းမှာကမ္ဘာဘောလုံးဖွံ့ဖြိုးအတွက်ဝင်ငွေကိုစံချိန်ဖြစ်တဲ့7ဘီလီယံရရှိလာမှာဖြစ်တယ်လို့လည်းကတိပြုလိုက်ပါတယ်။ဒါပြင်ကမ္ဘာတော်မှာလည်းဘောလုံးပွဲတွေပိုကစားနိုင်ဖို့လှုပ်ဆောင်မယ်ဆိုပြီးတော့သူကပြောပါတယ်။ Mr. Infantino အတွက်တော့ဒါက FIFA ဥက္ကဋ္ဌဖြစ်တဲ့တတိယအကြိမ်မြောက်ထမ်းဆောင်တာဖြစ်ပေမဲ့လည်းပထမတစ်ကြိမ်တုန်းကတော့အထူးညီလာခံကနေရွေးကောက်တင်မြောက်လိုက်တာဖြစ်တဲ့အတွက်အဲ့ဒီကြိမ်ကိုထည့်ပြီးတော့မရည်ပဲဒါကိုဒုတိယကြိမ်လို့သတ်မှတ်လိုက်တဲ့အတွက်သူ့အနေနဲ့နောက်၄နှစ်မှလည်းနောက်တစ်ကြိမ်ထပ်ပြီးတော့ရွေးခံလို့ရအောင်မှာဖြစ်ပါတယ်ခင်ဗျာ။ကျောင်းနေမှာဘောလုံးကစားနည်းကိုထည့်သွင်းဖို့အစီအစဉ်တစ်ရက်ကိုတော့ရွန်ဒါနိုင်ငံမှာစတင်လိုက်ပါပြီ။ဒီကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ဒီအစီအစဉ်ကိုရွန်ဒါနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းကစတင်လိုက်တာဖြစ်ပြီးတော့ FIFA အထွေထွေတွင်မူဖတ်မာဆမူရာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ရွန်ဒါနိုင်ငံရဲ့မြို့တော်ကီဂါလီက IPRC ကစ်ဆူကီရိုဘောလုံးခွင့်မှာပြုလုပ်ခဲ့တဲ့ဒီဖွင့်ပွဲအခမ်းအနားကို1998ကမ္ဘာချန်ပီယံပြင်းထန်တဲ့အတိုင်းဆင်မှုယူရီဂျောက်ကလည်းတက်ရောက်ပြီးတော့ကလေးနေတဲ့အတူဘောလုံးကစားခဲ့တာကိုတွေ့ရပါတယ်။ဒီစီဇန်ကိုတော့ FIFA ကဘောလုံးဖွဲ့ချုပ်နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ရွယ်မှုဆိုင်ရာအဖွဲ့ UNESCO တို့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့ကြတာဖြစ်ပြီးတော့ကမ္ဘာတော်မှာကလေးတငယ်တန်း900လောက်အထိပါဝင်လာဖို့အထိကိုလည်းရည်မှန်းထားပါတယ်။ရွန်ဒါနိုင်ငံမှာတော့ဒီစီဇန်ကိုရွန်ဒါပညာရေးနဲ့အားသားဝန်ကြီးဌာနတွေနဲ့ရွန်ဒါဘောလုံးဖွဲ့ချုပ်တို့က FIFA နဲ့အတူပူးပေါင်းပြီးတော့ရွန်ဒါနိုင်ငံရဲ့ပညာရေးစနစ်ထဲမှာဘောလုံးကိုထည့်သွင်းဖို့လှုံ့ဆော်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဒီလိုယောဘဘက်ကဘောလုံးပွဲတွေမှာတော့ဘာစလိုနာနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့အင်တာမီလန်၊လီဗာကူဆင်နဲ့ဘိုင်ယန်မြူးနစ်အသင်းတွေထိတိုက်တွေ့ခဲ့ကြပါတယ်။စပိန်ကဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ရဲ့အယ်ကလာစီကိုပွဲမှာတော့ဘာစလိုနာအသင်းကကက်စီပွဲပီကာနီဒဏ်ရာအချိန်ပေါ်မှာသွင်းတဲ့ဂိုးနဲ့နောက်ဆုံးမှာဘာစလိုနာအသင်းက2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒီဘွဲရဲ့အဓိကအလဲပြောင်းတစ်ခုကတော့87မိနစ်မှာ Real Madrid အသင်းကအစန်းစီယိုတကူးသွင်းခဲ့ပေမဲ့ VAR မှာလူချုံနေတာကြောင့် Real Madrid အသင်းဂိုးမရခဲ့တာပါတကယ်လို့သာဒီဂိုးသာလူမချုံခဲ့ဘူးဆိုရင်တော့ပွဲရလက်ကတမျိုးတစ်ပုံဖြစ်ကောင်းဖြစ်သွားနိုင်တယ်လို့ပြောရမှာဖြစ်ပါတယ် Barcelona အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်သူတို့ရဲ့အဓိကပြိုင်မဲ့ Real Madrid အသင်းထက်စနစ်မအသားနဲ့ဦးဆောင်နေပြီးတော့အမပေးပွဲပြီးဖို့10ပွဲပဲကျန်တော့တဲ့အချိန်မှာချန်ပီယံဖြစ်ဖို့လည်းပို့ပြီးတော့အလားအလာကောင်းသွားခဲ့ပါတယ်ဒီဝဲရှုံးသွားနဲ့ပတ်သက်ပြီးတော့ Real Madrid နီးပြားကာလိုအန်ချယ်လော့တီကတော့
El partido ha sido un partido completo desde el primero hasta el último minuto. No lo hemos ganado porque
ကျွန်တော်တို့ပွဲအစကနေအဆုံးအကောင်းဆုံးကစားနိုင်ခဲ့ပါတယ်။ဘာလို့မနိုင်လဲဆိုတော့ Asensio ရဲ့ဂိုးကလူကျွန်တယ်ဆိုပြီးဖြစ်သွားလို့ပါ။တကယ်လို့လူမကျွန်ဘူးဆိုရင်အဲ့ဒီမှာကျွန်တော်တို့က2ဂိုး2ဂိုးနဲ့ဥဆောင်နေမှာပါ။ဒါပေမဲ့လူကျွန်တယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်တန်တရားဖြစ်ပါတယ်။ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဟုတ်မဟုတ်ဆိုတာမသေးကြပါဘူး။လုံးဝလူကျွန်တယ်လို့ပြောလို့မရပါဘူး။အဲ့ဒါကြောင့်ပါ
။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ရောဘာစလိုနာနီးပြရှာဗီကဘာပြောလိုက်ပါသလဲ
။ Dudas del fuera de juego? No, es claro. Fuera de juego es claro, al final es un tema de es un tema científico no al final
လူကျွန်ဘောနဲ့ပတ်သက်ပြီးတန်တရားဖြစ်ပြီလားဆိုတော့မဖြစ်ပါဘူးဒါကလူကျွန်ဘောဆိုတာရှင်းပါတယ်နောက်ဆုံးမှာဒါက VAR ကိုအသုံးပြုပြီးတော့သိပ္ပံနည်းကျဆုံးဖြတ်တာပါအန်ချယ်လော့တီကအဲ့လိုပြောတဲ့အပေါ်မှာတော့တကယ်ပဲအံ့ဩမိပါတယ်ဒါကလူကျွန်ဘောဟုတ်လားမဟုတ်ဘူးလားဆိုတာဖြစ်ပြီးဒီဟာလူကျွန်တယ်ဆိုတာရှင်းရှင်းကြီးပါဒါနဲ့ပတ်သက်ပြီးဘာမှအခြေတင်ငင်းခုန်နေစရာမရှိပါဘူး
ဂျာမနီဘက်မှာတော့ဘေးယားလေဗာကူဆင်နဲ့ဘိုင်ယန်မြူးနစ်တို့ဒီဘက်မှာတွေ့ခဲ့ကြပြီးတော့ဘိုင်ယန်အသင်းကဂိုးရင်သွင်းခဲ့ပေမဲ့ပယ်နယ်တီနှလုံးပြန်ပေးလိုက်ရလို့နောက်ဆုံးမှာ2ဂိုး2ဂိုးနဲ့ရှုံးသွားပါတယ်။ဘိုင်ယန်အသင်းဟာဒီပွဲရှုံးသွားတာကြောင့်မပေးစရာမှာဒုတိယနေရာကိုရောက်သွားခဲ့ပြီးတော့ဒေါ့တမန်အသင်းကတမတ်အသာနဲ့ဇယားထိတ်ကဥဆောင်နေပါတယ်။အီတလီမှာတော့ယူဗန်တက်စ်အသင်းကအင်တာမီလန်ကို မီလန်မြို့မှာတကူကူမရှိနဲ့နိုင်ပြီးတော့ရာမဲနဲ့ချန်ပီယံစ်လိဂ်နေရာအတွက်မျောလင်းချက်နည်းနည်းတော့ဆက်ပြီးရှိနေတုံးပဲလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ Dennis Zerini ဘက်မှာတော့ American မှာကျင်းပတဲ့ Indian World Open Tennis တိုင်ပွဲတွေဘက်မှာ Alcaraz နဲ့ Rybakina တို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြပါတယ်မြူးမီဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြပြီးတော့ပြီးခဲ့တဲ့ Australian Open Final မှာတွေ့ခဲ့ကြတဲ့ Rybakina နဲ့ Sabalenka တို့တွေ့ခဲ့ကြပြီးရဘာဂီနာကဒီကြိမ်မှာခွန်6-6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါကြောင့်ရဘာဂီနာဟာပြီးခဲ့တဲ့ Australian Open မှာရှုံးထားတဲ့ရှုံးချွေးကိုပြန်ဆက်နိုင်လိုက်ပါတယ်။ရဘာဂီနာအတွက်တော့ဒါက WTA 1000 Series ပြိုင်ပွဲကိုပထမဆုံးအချိန်နိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့ American Dollar 1.2 သန်းကျော်ရသွားခဲ့ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့မျိုးသားဖိုင်နယ်မှာတော့ Alcaraz နဲ့ Russia ကနနယ်မက်ဗက်ဒက်တို့ပိုးလူခဲ့ကြပြီးတော့ Alcaraz က 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။ဒါဟာ Alcaraz အတွက်တော့ ATP Master 1000 Series ပြိုင်ပွဲကို၃ချိန်မြောက်အနိုင်ရတာပါ။ Alcaraz ဟာဒီပွဲနိုင်လိုက်တဲ့အတွက်လဲစုချင်းငွေ American Dollar 1.2 သန်းကျော်ရသွားခဲ့သလိုကမ္ဘာစင်တစ်နေရာကိုလည်းပြန်ပြီးတော့ရောက်သွားခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့ကမ္ဘာစင်တစ်နေရာမှာဆက်ပြီးတော့ရှိနေဖို့အတွက်ဆိုရင်တော့လာမယ့် Miami Open ပြိုင်ပွဲမှာ Champion ဘွက်ကိုဆက်ပြီးတော့ကာဝင်နိုင်ဖို့လဲလိုနေပါတယ်ခင်ဗျာနောက်ထပ်သတင်းတစ်ပုဒ်မှာတော့ Spain နိုင်ငံကနာမည်ကြီး Nadal ကတော့ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာအဆင့်73နေရာကိုရောက်သွားခဲ့ပြီးတော့ဒါဟာ2005ခုနှစ် April ကစပြီးပထမဆုံးအချိန်အဆင့်30အောက်ကိုရောက်သွားခဲ့တာဖြစ်ပါတယ်အသက်36နှစ်ရှိဖြစ်တဲ့ Nadal ဟာပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲမှာဒဏ်ရာရပြီးခဲ့ကတင်းနစ်ကစားတာကနေနားနေခဲ့ရတာပါဒါမဲ့လည်းလာမယ့် Monte Carlo Open ပြိုင်ပွဲကိုဝင်ပြိုင်နိုင်မယ်လို့ခန့်မှန်းနေကြပြီးတော့ပြင်းပြ Open ပြိုင်ပွဲအတွက်လည်းပြင်ဆင်နိုင်လိမ့်မယ်လို့ပြောလဲနေကြပါတယ်ခင်ဗျာ
။ကိုရင်းနဲ့အာကစားခန္ဓာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ခန္ဓာတွေပြီးမှတော့ VO ရဲ့ပိုရုညအစည်းအဝေးတွေဆုံးမသက်ခင်နောက်ဆုံးရထစ်တဲ့ရောက်တဲ့အချင်းချင်းကိုကခုမောင်ဆုံးမပြပြပေးပါအောင်ခင်ဗျာ
။ဒီကဘာရောက်ရှိနေတဲ့ရိုဟင်ဂျာတွေတဲကတထောင်လောက်ကိုနေရပြန်ရေးစမ်းသပ်အစီအစဉ်ဒစိပိုင်းအဖြစ်လက်ခံဖို့မြန်မာစစ်ကောင်စီကအစီအစဉ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့နေရပြန်ရေးအစီအစဉ်ပေါ်တန်လျာရှိနေကြပါတယ်အေဘီလာလေလောက်မှာစတင်မဲ့နေရပြန်ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပထမအတုပ်အဖြစ်လူတစ်ထောင်လောက်ကိုပြန်လည်လက်ခံမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြထားပါတယ်ပြန်လက်ခံမဲ့လူစည်းင်းကိုတော့လက်တလောမြန်မာဘက်ကစီစဉ်နေတယ်လို့လည်းပြောပါတယ်ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆန်မှုတွေအရအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဒီကနေ့ပုံတူးနေ့အဆုံးသတ်ချိန်မှာပဲရိုဟင်ဂျာတွေပြန်လက်ခံမဲ့သတင်းထွက်ပေါ်လာတာပါမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်အတွင်းဒုက္ခသည်480လောက်နဲ့လည်းတွေ့ဆုံခဲ့ပါတယ်2018ခုနှစ်ကမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့နှစ်နိုင်ငံအကြားအရင်ကတည်းကသဘောတူညီခဲ့ကြပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ဖြစ်နေခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေကြောင့်ရောအခြေခံအခွင့်အရေးရပိုင်ခွင့်နဲ့လုံခြုံရေးအခြေအနေပေါ်စိုးရိမ်မှုရှိတဲ့အတွက်ကြောင့်နေရပြန်ရေးအစီအစဉ်ပေါ်တန်လျာရှိတာဖြစ်ပါတယ်ခင်ဗျာမြန်မာစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေမကြာခင်မှာထပ်မံချမှတ်သွားမယ်လို့အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံဒဲရက်ချော်လေးကဒီကနေ့မတ်လ22ရက်နေ့မှာပြောကြားလိုက်ပါတယ်ရုရှားနိုင်ငံကိုတနင်္လာနေ့ကရောက်ရှိခဲ့တဲ့တရုတ်သမ္မတရှီကျင်းမင်ရဲ့ခီးစဉ်ပြီးဆုံးပြီးဒီကနေ့မော်စကိုကနေပြန်လည်ထွက်ခွာသွားပါတယ်အနောက်နိုင်ငံတွေရဲ့ဝိုင်းပယ်ပိတ်ဆို့မှုကိုခံနေရတဲ့ရုရှားနဲ့တရုတ်နိုင်ငံအကြားသွေးစည်းညီညွတ်မှုပြသတဲ့ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုကမောင်ဆွေမရေ VO ရဲ့ဗိုလ်ဒူညာအတွက်သတင်းအစီအစဉ်တွေအားလုံးဒီမှာပြီးဆုံးသားပါပြီဒီညာအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါVOA ကိုအခုလိုနတ်ဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပျော်ဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအိတ်ဆက်လိုက်ဝင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.